ဓမ္မမိတ်ဆွေယောဂီများရှင်ရန်ကုန်တို့ရဆရာတော်မှ၂၀၂၄ခုနှစ်မေလ၂၅ရက်တနင်္လာနေ့တွင်နေပြီးတော့ဒခိဏသီရိမြို့နယ်မြို့တော်ဝန်ကျောင်း၌အွန်လိုင်းမှတက်ဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တို့၏နေ့စဉ်ဘဝသင်တန်းအပတ်စဉ်ရှောင်းမှာကမ္မပစ္စည်းအပိုင်းငါဖြစ်ပါလေရှင်
Namo Tassa Bhagavato Arahato Sammasambuddhassa Namo Tassa Bhagavato Arahato Sammasambuddhassa
Samina Shisegama Kudala Sirana Kudala Dhamma Kudala Dhammada ธรรมะปิเสณะปิเสยกุตละเสรณากุตุเสรณาบุฑิมาပြောတယ်เนาะအဲ့တော့ကုတုเสรณาလို့ဒီမှာပြောတယ်နောက်တော့အကုတလောဓမ္မောအကုတလတ္တဓမ္မတ္တမှာမပြောမလဲဆိုအကုတလเสรณาဒီမှာလာပြောမယ်เนาะအဲ့တော့သမဏ76မှာအကုတလောဓမ္မောအကုတလတ္တဓမ္မတ္တကမ္မပိเสณအကုတလเสรณาတံပြုတ်တခဏခန္ဓာနာ အဒီစာလေးတွေရတော့နည်းနည်းမြင်စေချင်တာပေါ့နော်နည်းနည်းမြင်ယူကောင်းတယ်အဲ့တော့မတ်ချက်ကလေးတစ်ခုရေးထားပါစေရနာဆိုတာစိတ်ဖြစ်တိုင်းမှာပါစိတ်ဖြစ်တိုင်းစေရနာပါဘာဖြစ်လို့ပါလာလဲလို့မိကုန်းကိုဒီမှာဖြေနိုင်မဲ့သူတွေအများကြီးရှိမှတ်မှာပဲဟုတ်ပြီနော်တပ္ပတာဒါနာစေတသိက်ခုနှလုံးဖောက်ဝေတင်စေအစည်းမနာဣတ္တတတပ္ပစိတ်တိုင်းဖြစ် အဲ့ဒါလေးကြားလိုက်လို့ရှင်။ဘာကြောင့်စိတ်ဖြစ်တိုင်းစေရနာပါတာလဲဆိုတာကိုရှင်းတော်မှာပါ။ရပြီနော်။အဲ့တော့ကုသိုလ်စိတ်ဖြစ်လဲပဲစေရနာကပါတယ်။အကုသိုလ်စိတ်ဖြစ်လဲပဲစေရနာကပါတယ်ဆိုတော့ဒီနေရာမှာမကြာခဏသတိပေးတဲ့စကားလိုပဲအဲမြန်မာစကားနဲ့နားလည်ထားတဲ့စေရနာကိုမယူပါနဲ့။ဖျားဟောလို့တဲ့ဒီမှာပဋ္ဌာန်းမှာပါတဲ့အဓိပ္ပာယ်ကိုရမှာမဟုတ်တော့ဘူး။နော်။ ဖျားရှင်ဟောတော်မူလို့တဲ့အတိတ်ပဲကိုပဋ္ဌာန်းကနေပြောတဲ့အတိတ်ပဲကိုနားလည်မှာမဟုတ်တော့ဘူး။ဟုတ်ပြီလား။အဲ့ဒါသတိထားဖို့လိုတယ်။အဲ့ဒီဘောဒီဖိနီရှင်နေနေတော့ဒီဗိုကက်ဘူလရီခေါ်တာပေါ့နော်။အဲ့ဒီစကားလုံးဘောဟာရအတိတ်ပဲဖွင့်ဆိုချက်တွေကိုညက်ထဲမှာအဲမိမိတို့သုံးတဲ့အတိတ်ပဲကိုလည်းပဲအရက်ထဲကအတိုင်းမဲ့ထားလိုက်ပါ။ဒါဒီတိုင်းမှန်ပါတယ်။အဲ့လိုပဲထားလိုက်တ ရောက်မှအဲဒါနားလည်မယ်ဆိုတော့ကိုဆရာဘုန်းကြီးအကျဉ်းချင်းဥပမာလေးအများကြီးနဲ့လည်းပြောခဲ့ပြီးပါပြီနော်အခုပဲကြည့်လေအကုသလစေရဏဒီမှာတံပြုတ်ကဏ္ဍခန္ဓာနာကာမပစ္စည်းနပစ္စယောကုသလစေရဏတံပြုတ်ကဏ္ဍခန္ဓာနာတံကာမပစ္စည်းနပစ္စယောအဲ့တော့အကုသိုလ်စေရဏကိုပြောနေတာပါနော်ကုသလစေရဏကုသိုလ်စေရဏကိုပြောနေတာပါအဲ့တော့မိဘစေရဏမရှိတော့ဘူးဆိုရင်မြန်မာစကားရဲ့စေရဏကအတိပ္ပယ်ကတမျိုးဖြစ်နေတယ်ကုသိုလ်ကောင်းတဲ့ဘက်ကကြီးပဲလို့ယူနေတယ်မဟုတ်ဘူးလားအကုသိုလ်စေရဏဆိုတော့မရောက်တော့ဘူးအတိပ္ပယ်ကအဲ့ဒါကိုယ်ခန္ဓာကိုယ်ပဲမဆုလေတတ်တတ်လေစာတမျက်နာမှာစာအုပ်ရဲ့နောက်ဆုံးနားလေးတနေရာမှာအဲ့ဒါလို confuse ဖြစ်တတ်တဲ့စကားလုံးလေးတွေကိုတည်တံနေပဲမှတ်တမ်းထားတာကောင်းတယ်ကောင်းပြီအဲ့ဒီတော့ဒီကနေ့ကသင်္ကန်းစာကဒီမြညာဝါရမှာကုသလတိတ်မှာကြတော့လေသူကဒီကာမပစ္စည်းကိုလေနောက်ပိုင်းခွဲပြီးဒီမှာလေ့လာတယ်နော်သာဇာတာကာမရဲ့နဲ့နိကနိကကာမရဲ့စာမျက်နှာခုနက80မြန်မာ6နော်85ပေါ့နော်ကာသာဇာတာကာမနဲ့နဲ့နိကနိကကာမဖြစ်နေတစ်ခုရှိတယ်ကံနဲ့ကံရဲ့အကျိုးကိုအတူတကွဖြစ်ကအကျိုးပေးတတ်သောသာသာတာစေရဏကံအဲ့ဒါလေးမန္တလေးတို့ကနာမည်တစ်လောက်တာကံပြုသည့်ကာလနဲ့အကျိုးပေးသည့်ကာလမတူညီတော့အခိုက်အတန့်များနိုင်ဖြစ်ကတိချားစီအကျိုးပေးတတ်သောနာနေခဏိကကံမှာစာမျက်နှာ85နော်အဲ့တော့ကံပြုတဲ့ကာလနဲ့အကျိုးပေးတဲ့ကာလမတူညီတဲ့အခိုက်အတန့်များနိုင်ဖြစ်ကတိချားစီအကျိုးပေးတတ်တဲ့နာနေခဏိကစေရဏကတစ်မျိုး ကံနဲ့ကံအကျိုးအတူတကောဖြစ်ကအကျိုးပေးတာပဲဆိုတော့ကကြတော့အဲ့လိုစာနဲ့ပြောတော့တောင်းမလဲတော့ဘူး။ဒါကြတော့မြန်မာစကားမှာမရှိဘူး။နာနေခဏိကကံဆိုတာကမြန်မာမှာမပြောဘူး။သာဇာတကံဆိုတာလည်းပဲမပြောဘူး။သာဇာတကံဆိုတာကအခုတို့တွေထူထောင်နေတာ။အခုဒီမှာကံနေထူထောင်နေတယ်။ဆရာဘုန်းကြီးကလည်းပြောနေတယ်။တပည့်တွေကလည်းပဲနားထောင်နေကြတယ်။ရေးစရာရှိတာရေးနေကြတယ်။စဉ်းစားနေကြတယ်။ဟုတ်ပြီနော်။အဲ့ဒီကာယရဲ့ကာယကံနေဝစီကံနေမနောကံနေအဲ့ဒါအားလုံးကသာဇာတကံ။ဟုတ်ပြီနော်အခုပြုတ်နေတဲ့ကံနဲ့အလုံးအသာဇာတကံအဲ့ဒါယူမယ်နော်အကျိုးပေးနေတာကြတော့နာနေခဏိကကံအဲ့တော့မြန်မာစကားမှာကံနဲ့ကံအကျိုးပေးအတိုင်းပေါ်လို့ပြောတာကနာနေခဏိကကံကိုပြောတာဒီမှာ analyze နှမျိုးလုပ်လိုက်တယ်ဟုတ်လားနောက်တစ်နည်းပြောမယ်ဆိုရင်ကံနေထူထောင်နေတာကတစ်ခုအကျိုးပေးနေတာကတစ်ခုနှစ်ပိုင်းပေါ်ပြီလားထူထောင်တာကတစ်ပိုင်းအကျိုးပေးတာကတစ်ပိုင်းဟုတ်ပြီနော်ဒါပြီးတတ္တဝါရဲ့တဘာဝကအချိန်တိုင်းထူထောင်နေတယ်အချိန်တိုင်းအကျိုးပေးနေတယ်လေအကျိုးပေးတဲ့ကံတွေလည်းရှိနေတယ်ထူထောင်နေတဲ့ကံတွေလည်းရှိနေတယ်သတိမထားမိဘူးလေဒီဘာသာရပ်ကိုမလေ့လာရင်မှမလဲဘူးသတိမထားနိုင်ဘူးအခုဒီမှာကျတော့ပညာဝါဒမှာကျတော့သာဇာတကံနဲ့နာနေခဏိကကံနှစ်ခုပေးလိုက်တာဆိုတဲ့အခါကျတော့သာဇာတကံဒီအခုထူထောင်နေတဲ့ကံတွေဟုတ်ပြီနော်သာဇာတအနေနဲ့ဒီနေရာမှာသာဇာတကံနဲ့သာဇာတ bond together အနေနဲ့ဒီနယ်လာပြီးတော့ကကြတော့ထူထောင်နေတဲ့သူ့ရဲ့စေတနာတွေကိုပြောတာပါပဲအခုစေတနာတွေပါတယ်လေဆရာဘုန်းကြီးပြောနေတယ်သိစေခြင်းနဲ့တတ်စေခြင်းနဲ့နားလည်စေခြင်းနဲ့ဟုတ်ပြီနော်တရားလဲစေတနာကိုကိုနဲ့ကလည်းတတ်အောင်ကြိုးစားမင်းဒါဘာလေးဆိုလိုတာလဲဆိုတော့ကိုတေချာနားထောင်တဲ့ underline လုပ်မယ် highlight လုပ်မယ်ရေးစရာရှိတာရေးမယ်မတ်ချွေမတ်ချက်မှတ်ရလေးတွေပြုမယ်အဲ့ဒါတွေအားလုံးကစေတနာသာသနာကပါအကျိုးပေးတယ်ဘယ်လိုအကျိုးပေးနေတာလဲ။ကင်တို့ကြည်ဒါခဏခဏပြောပါပြီ။ဒီလိုဆရာတပည့်လေးအခုလိုအေးချမ်းတဲ့ညာဦးပိုင်းလေးမှာအလုံးကိုအေးချမ်းတဲ့တရားစကားတွေပြောလို့ဆိုလို့နားထောင်လို့စဉ်းစားလို့ဟုတ်ပြီနော်။အဲ့ဒါအကျိုးပေးနာနေခဏိကကံ။ဒါကဒီဘဝရဲ့အကြောင်းမဟုတ်ဘူး။ဘဝဘဝတုန်းကတို့ထူထောင်ထားခဲ့တဲ့ကုသကံအကျိုးပေး။ရပြီနော်။ဒီလိုနားလည်ရမယ်နော်။နှစ်ပိုင်းနော်။ကာမပစ္စယောကိုလေ့လာပြီးဆိုမှတော့လည်းပဲသာဇာတကာမနဲ့နာနေခဏိကကာမဆိုတာကိုတော့နားလည်ပါမှတ်မိပါစေဟုတ်ကဲ့လားဥပနိဒိယပစ္စယောလို့ဆိုလိုက်တာနဲ့ပါရီလေအာရမဏုပနိဒိယအနန္တရုပနိဒိယပုဂ္ဂလုပနိဒိယ၃ခုမှတ်မိပါစေဟုတ်ပြီနော်သင်ရင်းနဲ့ဒါကမှတ်မိပါစေဟုတ်ပြီနော်အဲအဲ့လိုလေးတွေကိုမှတ်မိဖို့လိုတယ်အနန္တရသမဏန္တရသင်လိုက်တာနဲ့အဒီနဘဝင်ဘဝင်ကသရဏဘဝင်ကိုပြည့်စေတာအတိအသီးသောဒီဝိသီအစဉ်ကိုမမ်းမိပါစေမမ်းမိသွားပါစေတခုနဲ့တခုမမ်းမိမှာသာလျှင်နောက်သင်္ကန်းစာသွားတဲ့ခါမှာအထောက်ပံ့ဖြစ်မယ်အဲ့ဒီတော့တခါ85မှာကုတလာစေရဏံတံပြုတ်တကဏံခန္ဓာနံကာမပစ္စေနပစ္စယောတံပြုတ်တကဏံခန္ဓာနံဒီစကားလုံးကတို့ဟေတုမှတွေးဖြစ်ပြီးနော်ဟေတုတံပြုတ်တကဏံဓမ္မနာကုတလာဟေတုအကုတလာဟေတုအဲ့လိုသွားခဲ့တယ်တံပြုတ်တကဏံခန္ဓာနံဆိုတာအစိုးရတဲ့ဓမ္မကိုပြောတာရှင်ရွေးဖြစ်ကုန်တော့လို့ပြောမှာပေါ့ဗျာရှင်ပြီးတော့မှဖြစ်တာကိုပြောတာပါနော်ပါဠိ translation မှာတော့သူ့ရဲ့စီကံအတိုင်းသွားရတာဖြစ်တဲ့အကြောင်းရှင်ရွေးဖြစ်ကုန်တော့ပဲရေးရတယ်ညပြီနော်အဲ့တော့ခန္ဓာနံအဲ့ဒီခန္ဓာကိုတော့နံခန္ဓာကိုယူပါတယ်ရေးစရာရှိတာရေးထားပါဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၄ပါနောနံခန္ဓာ၄ပါအဲ့ဒါကိုလည်းပဲဒီလိုမြင်လိုက်တော့လက်၄ချောင်းနံခန္ဓာ၄ပါလက်တစ်ချောင်းရူပခန္ဓာနော်အဲ့ဒီအဲ့ဒါလေးသတိထားရအောင်နော်စောင်းအနီသံဃာ128ပုဗ္ဗလဗျာပါရနဲ့ဓမ္မဗျာပါရဒီမှာတော့စာကြောင်းအရှိကြီးပဲကမ္မပစ္စည်းကိုရှိရှိစီအောင်မြတ်မြတ်အပ္ပဒုဒ္ဒလုံလသီးစွာကိုဆိုတော်မူပါသည်ကြောင်းကြလုံလကိုဗျာပါရကောင်းပြီအဲ့တော့ဒီမှာဒီစာတကြောင်းနှစ်ကြောင်းသုံးကြောင်းလေးကြောင်းငါးကြောင်း6ကြောင်းကိုစကားလေးတစ်ခွန်းနဲ့နားလည်အောင်ပြောပြမယ်တရားလေးစိတ်ဝင်စားပြီးနှစ်ထောင်လာပုဗ္ဗလဗျာပါရဓမ္မဗျာပါရဟုတ်ပြီနော်ပြန်စဉ်းစားရင်ကိုယ့်ကိုနားလည်အောင်လေးသတိထားလို့ရအောင်ပြောပြမယ်ပြီးမှရေးတော့ပုဂ္ဂလဗျာပါရကံကိုထူထောင်နေတာသာသာတာကာမကပုဂ္ဂလဗျာပါရပဲစောစောပြောခဲ့တယ်အခုပုဂ္ဂလဗျာပါရနဲ့တို့ကံနေထူထောင်နေကြတယ်လေဟုတ်တယ်ကံနေထူထောင်နေတာဟုတ်ပြီနော်လောကအနေနဲ့ပြောရင်တော့ခဏသင်္ဏတက်နေတာပေါ့ပထမသင်္ဏတက်တာပညာဝရသင်္ဏတက်တာကံနေထူထောင်နေကြတာတို့ဆရာတပည့်လေဟုတ်ပြီနော်ကုသလာစေရဏံတံပြုတ်ကဏ္ဍဓမ္မနံတံသမုဋ္ဌာနံနိစ္စရူပနာကာမပစ္စေနပစ္စယောဒါကသာဇာတကံကိုထူထောင်နေကြတာ နော်ဓမ္မပြဘာရာဆိုတာကြားတဲ့အခါကျတော့အားဆိုင်စရာမလိုတော့ဘူးတို့ကျုပ်ပြီးဖို့ကြတော့အားဆိုင်စရာမလိုဘူးနားလေလွယ်အောင်ပြောမယ်ဆိုရင်တို့ကနေ့ကံနေထူတော့နေတာအားဆိုင်နေရတယ်လေစိတ်အားကိုယ်ကစိုက်ထုံနေရတယ်မဟုတ်ဘူးလားဆရာဘုန်းကြီးဆိုနှုတ်အားပါစိုက်ထုံနေရတယ်ဟုတ်ပြီနော်စိတ်အားကိုယ်အားနှုတ်အားစိုက်ထုံရတယ်တပည့်တွေမှာတော့နှုတ်အားစိုက်ထုံစရာတော့မရှိသေးဘူးအော်ဒီချိန်မှာတော့ကိုအားနဲ့စိတ်အားစိုက်ထုတ်ပြီးတော့မှဘာလို့လဲကံနေထူတောင်းနေတာအဲ့ဒါပုပ္ပလပြပါတာနော်ပုပ္ပလပြပါတာဓမ္မပြပါတာကြတော့အချိုးပေးတာလေအခုတို့တို့တွေခုလိုဒီမှာတက်တောင့်တက်တာကလေးနဲ့ဒီလိုကိုအိမ်ရဲ့အိုးမကွာအိမ်မကွာအခုလိုဒီအွန်လိုင်းပေါ်မှာသင်တန်းတက်ခွင့်ရထားတယ်တဝူးချင်းတဝူးချင်းအဲ့ဒါတော့ကိုဘာလို့ရတယ်လဲဆိုတော့ဒီလိုအချိန်တွေတခုပေါ်ပေါက်ဖို့တော့ဘာမှလုပ်စရာမလိုဘူးကိုယ်တော့မစင်းစားနဲ့လေတပည့်တော်မိလာဖို့လိုတော့ပေါ့အဲအင်တာနက်လိုအဲ့ဒါတွေပါပြီးသားလေဒီရလို့မလို့တို့ကသင်္ကန်းတက်နေတာလေအားလုံး complete ဖြစ်နေကြလေပေါ်လာမသိအချိုးပေးကမပြပါဘူးသူအချိုးပေးလာတဲ့ကိစ္စပေးမှာပဲကောင်းချိုးဆိုးချိုးပေါ့ထူထောင်နေတာဒီဟုတ်လားပြပါအဲဟုတ်ပြီအဲ့တော့ဆံမြန်29ကံအချိုးပေးနိုင်စွမ်း၄ပါးရှိသည်၎င်းတို့မှာအမိဖာကိုတတ်တဲ့ကံရဟန္တာကိုတတ်တဲ့ကံပစ္စန္နတရားစသည်ပစ္စန္နတရားကံဒီအကုသိုလ်ဘက်တွင်ဧကံအကျိုးပေးမိအလွန်အားကြီးသည့်ဂရုကံဂရုဆိုတာကအလွန်အားကြီးတာကိုပြောတာပါနော်ဒါဧကံအကျိုးပေးကိုပေးမယ်ဒါကိုဆိုလိုတာကုသိုလ်ဘက်ကဆိုလဲဇာမဲ့ဖို့ရထိုင်တာဧကံအကျိုးပေးကိုပေးတယ်နော်ကုသိုလ်ဘက်ကဒါမကောင်းတဲ့ဘက်ကဒါကိုပြောတာနောက်တစ်ခုအာတနကံနံပါတ်2ကအဲ့ဒီမှာစကလုံး၄လုံးတွေ့လိုက်မယ်အန်ဒါလိုင်းလောက်တာဂရုကံရှာကြည့်လိုက်ဂရုကံကဘာဖြစ်နံပါတ်1အာတနကံအန်ဒါလိုင်းလောက်တာအာစိဏကံနဲ့ကတရကံနော်ဂရုကံခုနပြောပြီနော်အနန္တရိယကံလို့မျိုးအကုသိုလ်ဘကကုသိုလ်ဘကတောင်မဲ့ကိုရတာတရားညောင်းဆောင်လဲလောင်းတဲ့အခါမှာအနိကပြုတဲ့ကံအာတနကံနေ့စဉ်မပြတ်အလေးချိန်ပြုထားတာအာစိဏကံအထက်ဘကံ3ပါးအဖြစ်တို့မရောက်တတ်ပဲတာမန်အဖြစ်ပြုလို့တော့ကရဏကံလို့ဖြစ်သည်ပမာပြရတော့အယူပြစ်လိုက်တဲ့ဒုတ်ဒီကြကျင်အရဏကြတကယ်တို့ဂရုကံစသည့်ရှစ်ကံ၃ပါးမရှိတဲ့ခါမှာဤကံကအကျိုးပေးသည်ကံ၄ပါးနော်ပါဠိစကားလုံး၄လုံးသတိထားကြည့်လိုက်ပါနော်ဂရုကံအာတနကံအာစိဏကံကရဏကံဤကံ၄ပါးကိုချက်ချင်းတော့မှတ်မိမှာမဟုတ်ဘူးဥပမာပေးထားတာရှိတယ်ရှိเสียရတော်များကဥပမာပေးထားတာကလေဘလို့ပေးထားသလဲဆိုတော့မျက်စိတွေမြင်အောင်ကြည့်ကြည့်လိုက်နွားချာအကြီးကြီးနွားအကောင်တရာလောက်ရှိတဲ့ချာအကြီးကြီးအကြီးကြီးအဲ့တော့ညနေကျတော့နွားចောင်းသားကနွားတွေကိုဟဲ့နွားဟဲ့နွားဟဲ့နွားနဲ့အထက်ကိုသွင်းနွားတွေအကောင်လုံးအထက်ကိုရောက်ပြီဆိုတဲ့အခါကျတကားပိတ်လိုက်တယ်နွားចောင်းသားကနော်ချန်တကားကိုပိတ်လိုက်တယ်ချန်တကားပိတ်ပြီးတော့မှထားခဲ့တယ်အဲ့တော့နွားတွေကဝင်သွားတဲ့အခါမှာလေနွားရဲ့တဘာဝကနွားလာဥဒ္ဓဘာတဲ့နွားရဲ့ခေါင်းဆောင်နွားရှိတယ်အဲ့ဒီနွားခေါင်းဆောင်နွားကနွားစီးလဲဖြစ်တယ်နွားမလဲဖြစ်တယ်အဲ့ဒီခေါင်းဆောင်နွားကနွားမနော်အဲ့ခေါင်းဆောင်နွားမဖယ်သွားတော့နောက်ကနွားတွေလိုက်ကြတယ်အတုတဘာဝလေးတွေရှိတယ်အဲ့တော့ဒီခုနနွားလားဥဒ္ဓဘကြီးကနွားလားခေါင်းဆောင်ကြီးကရှေ့ကဝင်တာပေါ့ရှေ့ကလာတာကိုတော်တယ်လာကြတဲ့ကအဲ့နဲ့ရှေ့ကဝင်တဲ့နွားကြံဆိုတာကြီးကဟိုစတူရန်နေမှာမဟုတ်တာစတူရန်နေဒီကနေ့ခေတ်တော်စတူရန်ရှိရှိမှာပေါ့လေconstruction နေနိုင်တာပေါ့ရှေ့ကတော့ student ပဲလုံနိုင်မလဲသူတို့အမိုးနဲ့ပဲလုံလိုက်တော့ရှီရှီကြီးဖြစ်သွားတော့နွားတဲဆိုတော့ရှီရှီကြီးတွေပေါ့တဘောကနော်ရှီရှီကြီးတန်းနေအဲ့ဒီထဲမှာနွားတွေကဝင်သွားရောဟိုနွားလားဥဒ္ဓဘခေါင်းဆောင်ရှေ့ကိုသွားသွားသွားသွားဟိုထဲရောက်သွားပြီအဲ့တော့နောက်တော့နွားပိန်နေနွားနာနေအဲ့ဒီခြေောက်နာနေတဲ့နွားတွေအိုနေတဲ့နွားတွေအဲ့ဒီလမ်းကောင်းကောင်းမလျှောက်နိုင်တဲ့နွားတွေပိတ်ဆုံးပါလာကြတဲ့ထုံနေထုံနေဤပေဤပေနဲ့နောက်ကနေလာတာအဲ့တော့လာပြီးနောက်ဆုံးမှသွားဝင်ပြီအဲ့ဒီအပဝါနားမှာရောအဲလဲမတို့နိုင်တော့နောချာပြည့်သွားပြီအဲ့လိုနေတာနောချာရဲ့သဘာဝကမနေ့မိုးလင်းပြီဆိုတဲ့အခါကြတဲ့အခါကျတော့နောချောင်းသားကိုမျောနေပြီနွားတွေကအော်နေပြီထွက်ချင်နေပြီသူတို့မနေချင်တော့ဒီထဲမှာစကြက်ထဲကိုလွတ်လွတ်လပ်လပ်သွားချင်ပြီအဲ့တော့ဘေးဘေးဘေးဘေးနဲ့အော်နေကြပြီအဲ့တော့နောချောင်းသားတွေ့ပြီဆိုလိုက်တာနဲ့နွားကထွက်တော့မယ်အဲ့ဒီမှာလာမယ်ကံ၄ပါးကိုဒီမှာဘုရားဥမာပြီးတော့နော်ဆရာသမီးကဆရာသမားများကဥပမာပေးတာကံ၄ပါးကိုဘယ်လိုပေးလဲဆိုတော့နွားချံဖွင့်လိုက်ပြီဆိုလိုက်တာနဲ့ဘယ်နွားဥဆုံးထွက်မလဲတဲ့ဒီလိုသွားတာဘယ်နွားဥဆုံးထွက်မလဲဆိုတော့ခုနနွားလားဥဒ္ဓဘအကြီးခေါင်းဆောင်ကဝင်တော့ကသာရှေ့ရောက်သွားတာ ညကြတော့ရှစ်တွန်းရှစ်တွန်းရောက်တကပေါက်နှားရောက်နေမနေကြတဲ့အခါကျသူသူ့ရဲ့ဒါခေါင်းဆောင်။နောက်ခေါင်းဆောင်လာတဲ့အခါမှာသူတို့လည်းနည်းနည်းဖယ်ဖယ်နေရာလေးဖယ်ပေးတယ်။ကျန်တဲ့နွားတိုးလာရင်ခွင့်ခွင့်ပလိုက်တယ်။အဲဒီခေါင်းဆောင်လာရင်မခွေဘူး။သူ့ရဲ့တဘာဝကလည်းသိဝင်သားစရာကောင်းတယ်။နွားတွေမှလည်းခေါင်းဆောင်ထားတယ်။သူ့ရဲ့ခေါင်းဆောင်လာပြီဆိုနည်းနည်းလေးရှင်းပေးတယ်။အဲဒီခေါင်းဆောင်တိုးရင်တိုးရင်လည်းဘယ်ရောက်တော့အပေါက်ကနားရောက်နေပြီ။ညောနေပြီနွားကြောင်းသားကို။အဲ့ဒါနဲ့ဘာဖြစ်တော့နွားကြောင်သားလည်းရောက်လို့တကားလည်းဖွင့်ပြီးဆိုလိုက်တယ်နဲ့အဲ့ဒီနွားလည်းခေါင်းဆောင်ကြီးอ่ะခေါင်းဆောင်နွားကြီးอ่ะပြင်ထွက်တာပဲဥဆုံးထွက်တာအဲ့ဒါဂရုကံအဲ့ဒီနွားခေါင်းဆောင်ကြီးထွက်တယ်တဲ့ဥဆုံးအဲ့ဒါเนาะအဲ့ဒါဂရုကံကဥဆုံးလာပြီးအကျိုးပေးมาပဲဒါကိုဆိုလိုတာနောက်တစ်ခုကြားတဲ့အခါကျတော့တေယညောင်ဆောင်လေလေအာတနကံနဲ့နောက်ကြအာစိဏကံနဲ့နောက်တော့မှကတရကံနဲ့အဲ့တော့အာစိဏကံကိုပြောလို့အစိနကံကြအဲ့ဒီနွားခြံကြီးကိုဖွင့်လိုက်တာနဲ့တပည့်နဲ့တည်းအဲ့ဒီလက်ကနေဆိုထွက်တဲ့နွားတွေရှိတတ်တယ်လဲတယ်အဲ့ဒီနွားတွေကလည်းနော်လက်ကနေဆိုလို့ရှိရင်ဘယ်နာကနေဘလို့တိုးပြီးထွက်ပြီးဘယ်နာတော့ထွက်ချင်နေတာပဲရှိတယ်ဒီနွားတွေကအပြင်ကိုထွက်ချင်ပြီးဒီလက်ကနေအဲ့ဒီနားမှာအပေါက်ကိုချောင်းပြီးတော့မထွက်တဲ့ကောင်တွေရှိတယ်အဲ့ဒါအစိနကံအဲ့ထွက်နေကြကောင်တွေအဲနောက်အတနကံကြတော့အဲ့ဒီအတနကံကြတော့ဘယ်လိုလုံးဆိုလို့ရှိရင်အဲ့ဒီအပေါက်ကနားမှာရောင်တော်ပေါင်တော်နဲ့နေနေတာအဲ့ဒါနော်အဲ့အပေါ်ကနာခုနဒီနာမှာနေနေတော့နွားချံတကားလဲဖွင့်ရထွက်ရသွားနော်အကပ်ပြီးတော့မှနေတဲ့ကောင်ထွက်တာပဲအဲနောက်တော့ဒီမှာအာယုရင်းဆိုတာကြတဲ့အခါကျတော့ကရဏကံဆိုတာကြတဲ့အခါကျသူကတော့ဘယ်နွားမှမသိဘူးကျုံတဲ့နွားထွက်ကျုံတဲ့နွားထွက်တာဒါကိုဆိုလိုတာပေါ်ပြီလားနွားလာဥဒ္ဓဘာကြီးကထဲဆုံးကထွက်တာအဲ့တော့ထွက်နေကြကောင်လေးတွေထွက်တာအစိဏကံအပေါ်ကနာမှာနေတဲ့ကောင်ကလက်ကနေကွယ်အဲ့ဒါထွက်သွားလိုက်တာကတော့အတနကံပြီးတော့မှဘယ်ကောင်မှလည်းမသိကျုံတဲ့ကောင်ထွက်တာလေအာခဏတော့ကတရကံနဲ့เนาะအဲ့ဒါအသေးစိတ်ဥပမာကိုတော့ဒီမှာမရေးပြတော့ရှိလို့အဲ့ဒါအဲ့ဒီလိုကံကအကျိုးပေးတယ်ကံကအဲ့လိုအကျိုးပေးတယ်ကံนี่အလုံးလုံးပုံကိုပြောတာပေါ့เนาะကိုထူထောင်ထားခဲ့တဲ့ကံนี่အဲ့တော့ကံนี่ကဘယ်လောက်ထိထူထောင်ခဲ့တယ်လဲဆိုတော့ဒီမှာနည်းနည်းစဉ်းစားဖို့လိုတာကတော့တဏ္ဍရာလုံးဂဏိတိဘဝကိုကြည့်တဏ္ဍရာကတော့ထားပေါ့เนาะဂဏိတိဘဝကိုကြည့်တို့ကံนี่ထူထောင်နေတာပဲဂဏိတဏီကုန်လဲကံนี่ထူထောင်ခဲ့ပြီအခုလည်းကံတွေထူထောင်နေပြန်တယ်။အရှင်နာကြီးကနေဆိုတော့ရှင်နာကြီးမထိုးခင်ပေါ့30မိနစ်လောက်စတဲ့အချိန်ကနေကံတွေထူထောင်နေကြပြရလို့အဲ့တော့တဏီကုံလေးထူထောင်ခဲ့ပြီ။အဲဆက်ပြီးတော့မှလည်းပဲဒီလိုပဲမသိမရှိကံတွေထူထောင်နေမယ်။ကံတွေတော့အများကြီးပဲ။တသန္တရာလုံးမှလည်းကံတွေထူထောင်ခဲ့ပြီ။နော်အမျိုးမျိုးသောကံတွေကိုထူထောင်ခဲ့ပြီ။အဲ့ဒီကံတွေအကျိုးလည်းပဲအမျိုးမျိုးပေးနေပြီ။ကနေ့လည်းပဲဒီကအကျိုးပေးလို့မလို့ကုသိုလ်ကအကျိုးပေးလို့မလို့လူဘဝရထားတယ်အလုံးကုသိုလ်ကအာကြည့်တဲ့ကုသိုလ်ကအကျိုးပေးလို့မလို့ဘုရားရှင်သာသနာနဲ့ကနေ့ကြုံနေတယ်နော်ဘုရားရှင်သာသနာနဲ့လည်းကြုံနေတယ်အခုလို့လူဘဝလည်းရထားတယ်ဆွမ်းအနာမကြလည်းမဖြစ်ဘူးဒီတရားတွေကိုနာကြားနိုင်တယ်ကျင့်ကြံစရာရှိတာတွေကိုလည်းပဲကျင့်ကြံနိုင်တယ်အဲ့ဒါတွေကကုသိုလ်ကအကျိုးပေးတယ်ကြီးပဲကောကုသိုလ်ဘက်ကအကျိုးပေးတာအဲ့တော့အဲ့ဒီလိုကုသိုလ်ဘက်ကအကျိုးပေးပြီးတော့မှတို့တို့တွေကနေ့လူ့ဘဝရထားတာဆိုတော့ကံအကျိုးပေးပုံပေးနည်းကခုနကတော့ပေးနိုင်စွမ်းက၄ပါးအဲ့ဒီလိုပဲပဋိသင်္ဍေကလည်းပဲ၄ပါးပဋိသင်္ဍေ၄မျိုးအဲ့တော့တို့တို့တွေကိုယ့်ဘဝကိုပြန်စင်တာတို့တို့တွေကနေ့ဒီဘဝရထားတာဘယ်လိုရောက်လာတာလဲအဲ့ကံ၄ပါးအနက်ကတစ်ပါးကံ၄ပါးတဲ့ကတစ်ပါးအဲ့တော့အမိဘိုက်ထဲမှနေတဲ့ပဋိသင်္ဍေရထားတာအော်ဒီမှာစကားလုံးတရုံလာပြပြီပဋိသင်္ဍေမြမစကားမှာလေပဋိသင်္ဍေရှိပြန်တယ်မြမစကားရဲ့ပဋိသင်္ဍေကတော့နော်အမျိုးသမီးတွေနော်ဘိုက်ထဲမှာကလေးရှိလို့ဘိုက်ကုန်းအင်ကြီးဝတ်ထားတာကိုပဋိသင်္ဍေလို့ခေါ်တယ်ဒီမှာပဋိသင်္ဍေအလောက်နဲ့မလောက်တော့ဘူးအဲ့ဒီဝေါ်ဟာရ definition ကိုသတိထားကြည့်ဦးထဲမှာနေတာလေပဋိသင်္ဍေပဲဟုတ်ပြီနော်ကျဲဥပဲဥတွေလာတာပဋိသင်္ဍေပဲအော်ဟိုရင်းကဒီနတ်တွေပိတ်တာတွေငရဲသားတွေမြမတွေအဲ့တော့ဘွားကနေဖြစ်တယ်ဒီဘွားကနေဖြစ်တာလေပဲအဲ့ဒါပဋိသင်္ဍေပဲနော်ပြီးတော့မှဒီအညီအဟောက်တွေမှာဖြစ်တတ်တဲ့တတ္တဝါတွေအဲ့ဒီတတ္တဝါတည်တည်လေးလေသူတို့လည်းပရိသတ်တွေပဲအဲ့တော့အဇလာပူဇပရိသတ်တွေအမေဘိုက်ထဲမှာနေတဲ့ပရိသတ်တွေရယ်အန္တဇဥခုံထဲမှာနေတဲ့ပရိသတ်တွေရယ်ဥပပတ္တိပရိသတ်တွေဥပပယုတ်ရဲ့ဘဝကနေဖြစ်တဲ့ဘဝမျိုးနောက်ကြတဲ့အခါကျမှတန်တေတဇအနေနဲ့အဲ့လိုအညီအဟောက်မှာဖြစ်တဲ့ပရိသတ်တွေ၄မျိုးဟုတ်ပြီနော်အဲ့တော့knowledge ကဒီလိုရှိဖို့လိုတယ်လေဓမ္မသာလင်ကိုစဉ်းစားတဲ့အမှာ frame ချမှာပေါ့ဒါကြောင့်တပည့်တွေပြောကြပါလေနော်ဒါဒီ ပဋ္ဌာန်းသင်္นานတက်တဲ့အခါကျတော့ frame ကိုလောကကို frame ကျေကျေနဲ့စဉ်းစားတတ်လာတယ်လို့ပြောတယ်မှန်ပါတယ်ဟုတ်ပါတယ်အရင်ကတိထားတာကဘာပဲတိလဲအမိဘိုက်ထဲမှနေတယ်ပရိသတ်နေပဲတိထားတာပေါ့အခုကျတော့မကဘူးဥထဲမှနေတာလည်းပရိသတ်နေပဲဟုတ်ပြီနော်ပရိသတ်နေ၄မျိုးရှိတယ်ကံအကျိုးပေးနိုင်စွမ်းကလည်း၄မျိုးပရိသတ်နေကလည်းပဲ၄မျိုးရှင်းသားတို့ဘလောက်ဘုသူတာရှိလိုက်ပြီလဲရှင်းသားဒါဘုရားရှင်ရဲ့အဆုံးမတွေကတို့မရရင်ဘယ်သိမလဲဒါတွေကိုဘာမှသိကြရအောင်မရှိဘူးအဲ့ဒီပရိသန္တေ၄မျိုးကဘယ်ကိုပေးမှလဲလို့ဆိုလို့ရှင်တို့တွေကိုဘယ်ကိုပေးမလဲဆိုတော့30တပုံ30တပုံနဲ့မှပေးမယ်30တပုံအလုံးတော့မဆိုင်ပါဘူးသို့တော့နားလည်လို့ရအောင်လို့ analysis လုပ်လို့ရှင်အဲမြမဘုံရှိတယ်နတ်ဘုံတွေရှိတယ်လူဘုံရှိတယ်ငရဲတိရိစ္ဆာန်ပိဋကအတုရကရှိတယ်နော်အဲ့တော့ဒီနေရာမှာအဲမြမနဲ့နတ်တွေကိုတော့ဒေဝဂရိနယ်ပဲယူလိုက်လို့ရှင်လည်းပဲဂရိတဘုံယူလို့ရတယ်ပြီးတော့မှလူဘုံတစ်ခုရဲ့ဒုဂရိရဲ့ဒုဂရိတစ်ခုရဲ့လို့ခွဲလဲရတယ်ဒါပေမဲ့နားလဲအောင်အကုန်လုံးခွဲပြီးတော့မှမှတ်တာကောင်းပါလေငရဲတိရိစ္ဆာန်ပိဋကအတူတကယ်ဒါကမကောင်းတဲ့ဘုံဒုဂရိဘုံလူဘုံတစ်ခုပြီးတော့မှနတ်ဘုံနဲ့မြမဘုံဟုတ်ပြီနော်နတ်တွေရဲ့ဖြစ်တည်မှုနဲ့မြမတွေရဲ့ဖြစ်တည်မှုတွေပေါ့အဲ့တော့အဲ့ဒီလိုဘုံဌာနတွေကိုတို့တို့တွေခုပြုထားတဲ့ကံအားလျော်စွာရောက်ကြတယ်ဟုတ်ပြီနော်ကံနဲ့ကံရဲ့အကျိုးပေးကဒီလိုသွားနေတာဆိုတဲ့အခါကြတဲ့အခါကျတော့ဒီကံတွေကိုထူထောင်ဖို့ထူထောင်ပြီး level ဒီမှာရှိပြန်လေနော်ကံတွေကိုဘယ်လိုထူထောင်တဲ့ကံကဘယ်လိုအကျိုးပေးထက်သန်တယ်လဲဆိုတာကိုလည်းပဲသိထားဖို့လိုသေးတယ်ဒါကြောင့်ဘုရားဘာသာဝင်တယောက်အနေနဲ့ must be လောက်ကိုလောက်ရမယ် to learnTo learn, learning lower me. To practice, practice lower me. To penetrate, to learn priyati. To practice pripati. To penetrate priyata. Priyaya, pripaya, priyata. Pali sakalone. Pali sakalone jire knowledge maleme. Learning, to learn, study. Study sura sakalone tombe pare. To learn, to practice, and to penetrate. Urasabe lu tawaare.ตุลานิงဆိုတော့စောက်အထူကြီးတွေအထက်ကြီးတွေနဲ့ကြည့်ရမှာကိုဆိုလိုတာမဟုတ်ပါဘူးเนาะကိုကြည့်နိုင်လဲကောင်းတာပေါ့လေအခုလိုတရားနာကြနေတာဒါ learning လောက်တာပဲဟုတ်ပြီเนาะ learning လောက်တာပဲဒါပေမဲ့ဒီလို learning လောက်တဲ့နေရာမှာတခုသတိထားဖို့လိုတာတော့ right information ဒီတော့ဖြစ်ဖို့လိုတာပေါ့เนาะ wrong နေ learning လောက်ရင်တော့အကျိုးနည်းမှာပေါ့ဟုတ်တယ်မလား wrong နေ wrong teaching တွေကိုများတော့ learning လောက်နေရင်တော့အကျိုးနည်းတာပေါ့right information ဒီတာတွေကို learning လောက်အောင်ပေါ့နော်အဲကောင်းပြီအချမ်းမျက်နှာ129မှာပဲခုနတော့ကပရိသန္တေ၄မျိုးကံအကျိုးပေးစွမ်းက၄မျိုးပြီးတော့မှအဲ့ဒီကံนี่အကျိုးပေးဖို့တော့ကိုနော်ဒီတမ္ပတ္တိတရားဝိပတ္တိတရား၄ပါးဆိုတာရှိနေတယ်ကာလဂရိဥပ္ပရိပယောဂဆိုပြီးဒါကတော့မှတ်မိလို့အောင်လို့ပြောခဲ့ပြီးသားပါနော်ကာလဂရိဥပ္ပရိပယောဂတံပတ်တိကိုဘာသာပြန်တဲ့အခါမှာတော့ success လို့ဘာသာပြန်တာတွေ့တယ်။နော်လိုက်လို့ရတဲ့သူတွေမှတ်သားထားပါနော်။တံပတ်တိကို success လို့အဲဘာသာပြန်တာတွေ့တယ်။ဝိပတ်တိကိုတော့ fail လို့ဘာသာပြန်တာတော့မတွေ့ဘူး။နော် deviation ဆိုပြီးပြန်တာတွေ့တယ်။ deviation deviation ဆိုပြန်တာတွေ့တယ်။ deviation of moral အဲ့လိုမျိုးသုံးတာတွေ့တယ်။အဲဒါမဲ့ဒီနေရာမှာ fail အနေနဲ့ယူရင်လည်းပဲအဲနားလေတော့လွယ်မယ်ထင်ပါလေနော်အဲဘာလို့ကာလတံပတ်တိကာလ success ပေါ့နော် time frame အဲ period အနေနဲ့ဒါ success ဖြစ်တာရယ် fail ဖြစ်တာရယ်ဒီလိုစဉ်းစားရင်လည်းပဲသူ့ရဲ့ဘာသာပြန်ချက်အတိအကျတော့မရတော့လည်းပဲနိစ္စအောင်တော့ရတယ်ထင်ပါလေအဲ့တော့တံပတ်တိအနေနဲ့ကကာလဂတိဥပ္ပရိပယောဂအနေနဲ့ကကာလတံပတ်တိကာလဝိပတ္တိဒီစကလုံးတွေရလုံးတော့မထွေးနဲ့တော့အချိန်များစွာပြောခဲ့ပြီးပြီဝိပတ္တိတရား၄ပါးကင်းဝေးရပါလို့ဤဆိုပြီးဆုတောင်းကြတာပေါ့နော်အဲ့ဒါကိုပြောတာကာလဂရိဥပ္ပရိပြောကဝိပတ္တိမဖြစ်ဖို့ကိုဆုတောင်းတာကိုပြောတာကာလဝိပတ္တိဂတိဝိပတ္တိပယောဂဝိပတ္တိအဲကာလဂရိဥပ္ပရိဥပ္ပရိဝိပတ္တိနော်အဲ့စကလုံးလေးတွေကတို့ရဲ့နေ့စဉ်ဘဝထဲမှာပါနေတယ်နော်နေ့စဉ်ဘဝထဲမှာစကလုံးတွေပါနေတယ်သို့တော့အဲ့လိုမျိုးမဆက်ဆက်တတ်တာလည်းပါတယ်ရေးထားပါအခုချိန်မှာပဲနော်ဩကာသကရောကျိုးမှာပါတယ်ဝိပတ္တိတရား၄ပါးမှာကင်းဝေးရပါလို့ဤလို့သာရေးထားလိုက်အဲ့ဒါတံပတ္တိရဲ့ပြောင်းပြန်ပဲ ကတိဝိပတ္တိဥပတိဝိပတ္တိကာလဝိပတ္တိပယောဂဝိပတ္တိအဲ့ဒါဝိပတ္တိ၄ပါးကိုကင်းကျင်နေတဲ့ပြောမယ်ဆိုရင်တော့ဥပတိဝိပတ္တိဆိုတာရုပ်ရှင်အင်္ဂါမပြည့်စုံတာပေါ့ဗျာနော်ဟိုတဏ္ဏလူတယောက်မှာတဏ္ဏအမျိုးသမီးတယောက်တဏ္ဏအမျိုးသားတယောက်မှာရှိတင်ရှိတိုက်တဲ့ဥပတိယုံမျိုးမရှိတာမျိုးကိုဆိုလိုတာပေါ့နော်အဲ့ဒါဥပတိဝိပတ္တိခေါ်မှာပေါ့နော်အဲထူးခြားတဲ့ဥပရိရွေဖြစ်သွားတယ်ခမောက်ခမောက်ဖြစ်သွားတယ်နော်အဲတချို့ဆိုလို့ရှိရင်နရွက်တစ်ဖက်မပါဘူးကလေးတစ်ယောက်ရှိတယ်နရွက်တစ်ဖက်မွေးကလေးပါမလာတာအဲနေဒီကလေးကသူ့ရဲ့မိဘတွေကသူ့ကိုအင်ဂျင်နီယာအဲဟုတ်တယ်အင်ဂျင်နီယာပြည့်စုံခြင်းတယ်တနေ့ဒီကလေးကအင်ဂျင်နီယာမလုပ်ချင်ဘူးသူဘာလို့မလုပ်ချင်တာလဲဆိုတော့မသိတော့မိဘနဲ့အများရန်ကန်တော့သာဖြစ်တယ်ဒါနဲ့ကျောင်းနဲ့လည်းရင်းနှီးတယ်သူ့ကိုခေါ်ပြီးတွေ့တယ်ခေါ်လာခဲ့တဲ့အောင်ဘလို့ရဲလို့ဆိုမှပြောကြည့်တဲ့အခါကျမှသူနဲ့ဤတိချာစကားပြောတဲ့အခါကျတော့သူ့ရဲ့စိုက်ကိုကဒီနရွက်မရှိတဲ့အတွက်ကြောင့်သဘင်အရှိကြီးထားတာပဲသဘင်အရှိကြီးထားတော့အเจ้าဆရာမနဲ့အเจ้าမှပြဿနာတက်တယ်သူ့ခက်ခဲရနရွက်ကိုဖုံးကျင်တာအဲ့တော့လူကြားထဲမှာသူအလုံးမလုံးချင်ဘူးသူဘယ်မှာလုံးချင်တယ်လဲဆိုအခန်းထဲမှာအောင်ပြီးလုံးလို့ရတယ်အလုံးလုံးချင်တယ်သူရွေးပြီးပြီဆယ်ရန်အောင်တဲ့အခါမှာ programmer လုံးချင်တယ်တော့ programming ကိုသဝါဒနာပါတယ်အဲ့နဲ့သူမိဘတွေကိုကော်ဗီရှင်းပြပြီးတဲ့သူ programmer လုပ်ချင်တာကိုလုပ်ပါစေ။เนาะ။တရားလေးရှင်းပြပေးတယ်။အဲ့ဒါနဲ့နောက်တော့ဒီကလေးအဲ့ဒီလမ်းကြောင်းလေးရတော့တာသူမငိုတော့ဘူး။သူစူးစားတယ်။အဲ့ဒီအင်္ဂါတစ်ခုခုချွင်းရင်းလည်းပဲချွင်းအဲ့ဒီချွင်းရင်းတဲ့သူတွေပို့စူးစားတာတွေ့ရတယ်เนาะ။သူတို့မှာပို့စူးစားမှရမယ်ဆိုတဲ့စိတ်မျိုးရှိဟန်တူတယ်။ psychological เนาะ။အဲ့နဲ့အဲ့ဒီကလေးကအဲ့မြန်မာနိုင်ငံမှာဘွဲတစ်ခုကြီးဘက်ဆလာလောက်ဘွဲယူပြီးတော့မှ Australia မှာဆက်ပြီးကျောင်းတက်တယ်။အဲ့ဒီကြရဲနှစ်နှစ်လောက်ကသူနဲ့တနေရာမှာရန်ကုန်မှာတနေရာမှာတွေ့ဖြစ်တော့ဟာဒီကောင်တော်တော်ဟုတ်နေတာဘောင်းကြီးရှည်နဲ့ neck tie နဲ့သမင်းရှည်လည်းမထားတော့တူတူပုံမှန်သမင်းနဲ့အာဝတ်သွားတယ်သူကတကယ့်ကိုအောင်းအောင်မြင်မြင်ခန်းခန်းညာညာသူကဖုံဖို့တေချာနှုတ်ဆက်တယ်တေချာကြော့တယ်ဒီနားမှာခေါ်ပြီးသူနယူးယောက်ကလေးနားမှာဖုံဖို့ကင်လိုက်တယ်မင်းဒါလက်ခံပြီလားဆိုလက်ခံလိုက်ပြီဗျာတဲ့ချင်းချင်းနဲ့နဲ့ကြည့်ပြီးတော့လက်ခံလိုက်ပြီးတဲ့ဒီအတွက်ကြောင့်တွေ့တော့စိတ်နောက်ပြမဖြစ်တော့ဘူးတဲ့အဲ့တော့မှသူမိဘကိုပြောနေနရွက်တက်ပေးသူမပြောလဲနရွက်ကတက်လို့မရဘူးအဲ့တော့ဘယ်လိုတက်ရမလဲမသိဘူးအဲ့ဒါနဲ့ပဲပြီးခဲ့တဲ့နှစ်ပေါင်းများစွာကလေးကခက်ခဲပြင်တာအဲ့ဒါပယောကအပေါ်အဲ့ဒါဥပရိဝိပတ္တိခေါ်တာပေါ့နော်သူမှဒါတော်တော်ကြီးကျယ်တဲ့ trauma ရပါလားအဲ့ဒါကိုသူကံအားလျော်သွားနောက်ပိုင်းမှာတော့လက်ခံပြီးတော့မှအခုတော့ programmer ဖြစ်သွားပြီနဲ့တူပါတယ်အဲဆက်သွဲတော့ပြတ်နေတယ် online ပေါ်အလုံးလုံးနေလို့လဲပြီးခဲ့တဲ့တစ်နှစ်ကတော့ကြားတယ်ကဲဆိုပါစို့ပေါ့နော်ညရဥပဒေကိုပြောတာရပြီနော်ကိုယ့်ဘာမှချက်ရေးထားကြခတိဝိပတ္တိအဲ့ဒါဂရိဝိပတ္တိဆိုတာကတော့မနေ့ကတနေ့ကပြောသလိုပဲနော်အနန္တတထေးရဲ့ဂရိဝိပတ္တိကတော့မပြောနဲ့တော့တရောင်းစားမှပါထဲကိုရောက်သွားတော့တာအဲ့ဒါဂရိဝိပတ္တိပဲနော်ဘုံဌာနအနေနဲ့အလူဘုံဌာနတော့ဟုတ်တယ်တပည့်အဲ့ဒါလိုအစင်တန်းနှိမ့်ချသွားတယ်ဒါအဲဂရိကိုရောက်သွားတာပြီးတော့မှဒါဒီမှာအဲ့ကဘုံဌာနတိစဉ်းစားမယ်ဆိုလို့ရှိရင်လည်းပဲဒါဘုရင်ကိုပြောလို့ရပါတယ်နော်ငရေတို့တိရစ္ဆာန်တို့ပိတ်တာတို့အတိတော်အားကိုဆိုလို့ရပါတရားလည်းပဲဝိပန်တိဖြစ်သွားတယ်ပြီတော့မှနံပါတ်3ကာလဝိပန်တိမိမိရဲ့ပင်ကိုစွမ်းအားညာစွမ်းအားကိုစွမ်းအားကိုအသုံးချဖို့တော့မဖြစ်နိုင်တဲ့ကာလအဲ့ဒါကာလဝိပန်တိခေါ်တယ်ကာလ fail ဖြစ်တာကံကိုစဉ်းစားတဲ့နေရာမှာသိကျပြန့်တယ်နော်ဒါ function တွေဘုံ theory တွေပေးနေတာနော်စဉ်းစားတာကိုယ့်အကိုစဉ်းစားအောင်ပါအခု theory ခုနကဘာပေးလိုက်တယ်ဂရုကံအာစိဏကံအာတနာကံဂရုကရရကံပေးလိုက်တယ်အခုကာလဂရိဥပ္ပိပယောကဒီမှာပေးလိုက်တယ်ဟုတ်ပြီနော်ကာလဂရိဥပ္ပိပယောကတစ်ခါပြန်ပြီးတော့မှပရိသန္ဓေ၄မျိုးပေးလိုက်ပြီဒီ functioning ဖြစ်ပြီးအလုပ်ဘယ်လိုလုပ်နေဒါ theory တွေဒီ theory ပေါ်မူတည်ပြီးတော့မှ function အလုပ်ဘယ်လိုလုပ်နေတယ်လဲဘယ်လိုသွားနေတယ်လဲတို့ရဲ့ဘဝကဘယ်လိုသွားနေတို့ဂရိဘယ်လိုရခဲ့တာလဲဒီနေ့ဘဝမှာအမေပိုက်တဲ့နေတဲ့ဂရိရခဲ့တယ်ဟုတ်ပြီတို့တွေအာစိဏကံအာတနာကံကရရကံဘယ်လိုကံနဲ့လာခဲ့တယ်လဲအဲတေရတာကတော့ဒါတော့ပစ္စဏန္တရကံလို့ပြောတော့မရှိခဲ့တာတေရတာပေါ့လေနော်အကုသိုလ်ဘက်ကအကျိုးအများကြီးတော့မရှိဘူးကုသိုလ်ဘက်ကအကျိုးပေးကောင်းလို့မလို့တိဟိတ်ပရိတန်တွေရထားတယ်လို့ဒီလိုပဲနှလုံးသွင်းလိုက်မမှားပါဘူးအဲ့တော့အဲ့ဒီလိုမျိုးပေါ့နော်ဒါစဉ်းစားကြရတရားကာလရဲ့ဝိပတ္တိနဲ့ကာလရဲ့တံပတ္တိအဲ့တော့ဒီမှာသံပတ္တိတရား၄ပါးပဲ အဲပုံပုံရေးပေးထားတယ်ဝိပဿနာကိုပြောင်းပြန်လာပြီးပြန်စဉ်းစားဖို့အဲ့တော့ဒီတမ္ပတိကာဏတမ္ပတိတွေဖြစ်နေတဲ့အချိန်မှာကြတော့လေကုသိုလ်အကျိုးပေးဖို့သိပြီးအခွင့်တာတာပဲကုသိုလ်တွေအကျိုးပေးဖို့အခွင့်သိကုသတာပဲနည်းနည်းလေးဆိုကုသိုလ်အကျိုးပေးနော်အဲ့တော့ success ဖြစ်တဲ့ကာလမှာကုသိုလ်အကျိုးပေးနိုင်တယ် fail ဖြစ်တဲ့ကာလမှာတော့အကုသိုလ်အကျိုးပေးနိုင်တယ်အဲကြောင့်ဒီမှာဆက်ပြီးစာကိုကြည့်အောင်ကုသိုလ်ကအကျိုးပေးထက်တန်ရအတွက်တမ္ပတိတရား၄ပါးပြည့်စုံအောင်လိုအပ်သည်အကုသိုလ်ကအကျိုးဖက်ထက်တန်ရအတွက်မှမူဝိပဿနာနဲ့ကြုံရလို့ဒီအဲ့ဒါကိုပြောတာနော်ဒီစာနှစ်ကြောင်းကိုခုနရှင်းပြလိုက်တာကာမျိုးစေ့လဲဒီမှာဆက်ပြီး underline လုပ်ပါကာမျိုးစေ့လဲကောင်းပြီတမ္ပတိတရားနဲ့လည်းပဲပြည့်စုံပြီကုသိုလ်ကအကျိုးပေးမုတ်ချဧကံပြည့်ပြည့်ဝဝရတော်မီအဲ့ဒါပဲအဲ့ဒါကိုပြောတာပဲကံမျိုးစီလည်းညံ့မီဝိပဿတိတရားနဲ့လည်းကြုံနေလင်မူပေးเสียရှိသည်အကုသိုလ်ဆိုးကျိုးတို့ပြည့်ပြည့်ဝဝပေးပြီးတော်မူအဲ့ဒါတိတ်ကိုရည်ကြည့်တယ်တိတ်ကိုရည်ကြည့်စင်စင်စားတာနဲ့ဒါကိုနားလည်အောင်ကြိုးစားကြဟုတ်ပြီနော်အစတရရာသတိကြည်ကြည်ထားပြီးတော့မှအမျိုးမြင်ကြည်ကြည်နဲ့ပြည်နေကြထိုင်ကြပြောကြဆိုကြသွားကြလာကြအမျိုးမြင်ကြည်ကြည်ထားအမျိုးမြင်နေသွားရင်နောင်တရစရာတွေဖြစ်သွားမယ်ဝန်းနေစရာတွေဖြစ်သွားမယ်ဟုတ်ပြီနော်ကမောက်ကမာတွေဖြစ်သွားမယ်ဘဝတစ်ခုလုံးဟာကံမျိုးစီကောင်းတဲ့ဒီချိန်မှာဆိုပါစို့ဒါဒီဝိပဿနာတရားကြုံနေပြောင်းပြန်နော်ဒီမှာနတ်တော်နော်ပြန်စဉ်းစားနော်ကံမျိုးစီကောင်းတယ်ဒါပေမဲ့တမ္ပတ္တိတရားမကြုံဘူးဝိပဿနာတရားကြုံနေတယ်အဲ့ဒီကာအကျိုးပေးအဲ့လိုမျိုးလင်းလို့မရတော့ဘူးဒါလို့ဆိုလို့လားကံမျိုးစီညံ့တယ်တမ္ပတ္တိတရားနဲ့ကြုံနေတယ်ဆိုလို့ရှင်တော့ဒီကံမျိုးကြီးညံ့တာကအဲ့လောက်ကြီးမဟုတ်ဘူးသူဒိမပန်းနာလို့ပယောကတမ္ပတိဖြစ်မယ်ဆိုလို့ရှိရင်အကုသိုလ်အကျိုးပေးတက်တာနိုင်တယ်ဒါကိုဆိုလိုတာနော်အဲ့တော့ခုဒီချိန်မှာကျတော့ဘာဖြစ်တော့ကံမျိုးစီလည်းပဲအဲခုနကံမျိုးစီလည်းညံ့မယ်ဝိပဿနာတရားနဲ့လည်းကြုံရင်တော့ပေးเสียရှိတဲ့အကုသိုလ်ဆိုးကျိုးကပြည့်ပြည့်ဝဝပဲပေးတော့မလားအဲ့တော့ဒီချိန်မှာတို့တွေကံမျိုးစေ့တော့ကောင်းအောင်တို့ဘာလို့နေလဲအခုလိုသင်္နန်းတွေတက်နေတယ်ညစဉ်ကုသိုလ်တွေတိုးနေအောင်ကုသိုလ်တွေတိုးနေအောင်ကုသိုလ်တွေတိုးနေအောင်ကုသိုလ်တိုးနေအောင်တစ်ခုတည်းဟာကြီးငါကုသိုလ်တိုးအောင်လုပ်လိုက်အောင်မင်းနော်နေအောင်ဆိုပြီးလုပ်နေတာတော့မဟုတ်ဘူးဒီသင်္နန်းကိုတက်နေတယ်ဆရာလည်းစိတ်ပါလက်ပါထက်ထက်တန်တန်စေရနာထက်ထက်တန်တန်နဲ့ပို့ချပေးနေတယ်တပည့်တွေလည်းဆရာထက်တန်စွာနဲ့ပဲသင်္နန်းကိုတက်နေကြတယ်ဒီချိန်မှာတို့ဆရာတပည့်တွေကုသိုလ်တွေတိုးနေတယ်အဲ့ဒါမှတ်သားကြကာလဝိပဿနာဖြစ်တဲ့အချိန်မှာမလိုရမလဲဆိုတော့ပယောကတမ္ပတ္တိဖြစ်အောင်လောရမယ်အဲ့ဒါမရှိရင်စာနေရေးတာကာလဝိပဿနာဖြစ်သွားပြီပယောကတမ္ပတ္တိဖြစ်အောင်လုပ်ခွင့်ရှိတယ်ဟုတ်ပြီနော်အဲ့ဒါသီအိုရီပဲကာလဝိပဿနာဖြစ်သွားတယ်ပယောကကိုတော့ပယောကတမ္ပတ္တိဖြစ်အောင်ကုသိုလ်တွေပြုကုသိုလ်တွေကုသိုလ်တွေပြုနေရတယ်အဲ့ဒီကုသိုလ်တွေပြုနေတာကကိုယ်ကိုယ်ပဲကာလဝိပဿနာကိုရည်ဆိုင်ခြင်းဤစနစ်တစ်ခုပဲအဲ့ဒါဤတစ်ခုပဲအရေးကြီးတဲ့ဤပဲပြန်ပြောမှာနော်အဲ့တော့ကာလဝိပဿနာဖြစ်တယ်ပြောကတမ္ပတ္တိဖြစ်အောင်ကုသိုလ်တွေပြုကုသိုလ်တွေကိုပြုနေကြတယ်အဲ့တော့ခုနပြောလိုက်တယ်ဒါဆိုလို့ရှိရင်ဒီချိန်မှာမလုပ်ရမလဲသွားတာလာတာပြောတာဆိုတာနေတာထိုင်တာစားတာတောက်တာသတိပြုဘယူဆိုင်စဉ်ချင်းချင်းချင်းပြုလောက်ပြီလားမလောက်သေးဘူးကုသိုလ်ပြုအောင်ပါကုသိုလ်ပြုအောင်ပါဘာကြောင့်လဲအကုသိုလ်အကျိုးပေးဖို့အခွင့်သိတာနေတယ်သဘောပေါက်လားမသိအကုသိုလ်အကျိုးပေးဖို့အခွင့်သိတာနေတဲ့အခါကျတော့ကိုယ့်ရဲ့ဘဝတန်ត្រာမှာပြုခဲ့တဲ့အကုသိုလ်အတုံးခဲတစ်ခုကလာပြီးတော့မှဟုတ်ပြီနော်ဥက္ကခဲကြီးကကဘာကိုတိုက်သလိုပြုပေါ့နော်ဘုံကနေမြတ်ကနေမြတ်အကျိုးပေးလာရင်အဲ့တော့ဘယ်နဲ့မှရှောင်လို့မရတော့အဲ့တော့ဘာလုပ်ရမလဲကုသိုလ်တွေပဲပြုနေရမယ်အဲကြောင့်မင်းညကလည်းမေုံပေးသလိုကနေ့တို့တွေကုသိုလ်ပြုတဲ့သူတွေနဲ့အကုသိုလ်တွေကြီးပဲတနည်းတဘူကြီးထမ်းရွက်နေတဲ့သူတွေဘယ်သူများသလဲဆိုတော့ဒါကနေ့အလုံးသိပြီးသားပါပဲဟုတ်ပြီနော်အဲဒီကုသိုလ်ရဲ့တတ္တိနဲ့ပဲတို့တွေဒီကလာဝိပဿနာကိုတို့တွေကြော်လွှားကြရမှာအဲတော့ဘာနဲ့ကြော်မလဲပယောကတမ္ပတ္တိဖြစ်အောင်သွားနေရမယ်ဟုတ်ပြီနော်ဒါကြောင့်အခုလိုညာဦးပိုင်းမှာအခုလိုတရားနာကြတဲ့ငင်းနေပိုင်းရောက်တဲ့ဒီအောင်တော့အိမ်မပြောမချင်းစဉ္ညာလေးခဏလျှောက်နားထားတဲ့တရားတွေကိုပြန်ပြီးမဆုမရလေးပြန်ကြည့်ပြန်ထုတ်ဟုတ်ပြီနော်ဒီစိတ်ကလေးနဲ့ပဲအေးချမ်းတဲ့စိတ်ကလေးနဲ့ပဲအိပ်လိုက်တော့တညတာလေးချမ်းသာသောအိပ်ပြောမယ်ကုသိုလ်နဲ့အိပ်ပြောမယ် မနေ့မိုးလင်းတာနဲ့နောက်တည့်ရက်အတွက်ကဘာမှလည်းမသိသေးဘူး။ဘာဒီကြုံရအောင်မှမသိသေးဘူး။နောက်တော့ case အတိတ်တွေနဲ့ဆုံးရမှာ။ဟုတ်ပြီနော်။အဲ့တော့အဲ့ဒီ case တွေကိုလည်းပဲစိတ်အေးထားပြီးတော့မရင်ဆိုင်နိုင်ဖို့တော့ကိုသွားကြရမယ်။အရေးကြီးပါလေနော်။ဒီသင်္ကန်းစာနဲ့ခဏဒီဖြစ်နေတဲ့အခြေအနေအားလုံးဟာတိုက်ဆိုင်ပါလေ။ဒါကြောင့်အားလုံးညီကုန်းချုပ်မယ်ဆိုလို့ရှိရင်နော်။တို့တို့တွေလုံနိုင်တာကိုယ့်ရဲ့လက်ထဲမှာရှိတာဒီပါလဲဆိုတော့ပယောဂတံပတ္တိဖြစ်အောင်လုပ်လို့ရတယ်။ပြောရတံပတ္တိဆိုသွားတရီလာတရီစာတရီနေတရီသွားတရီအကုန်လုံးပြောတရီနောက်တော့မကသေးဘူးကုသိုလ်တွေကိုတို့တို့တွေစတဲ့တဘူအရင်ထက်တိုးပြီးလုံနိုင်အောင်ကြိုးစားမယ်ဟုတ်ပြီနော်အရင်ကပထမမပူဇော်ဘူးအခုပထမပူဇော်မယ်အရင်ပထမမပူဇော်တယ်ကိုပြေကြီးပါပူဇော်မယ်ပထမနဲ့ပြေကြီးပူဇော်မာသမယတုတ်ပါပူဇော်မယ်ဥပမာအဖြစ်ပေါ်တော့တိုးရလုံနိုင်အောင်ကြိုးစားကြဟုတ်ပြီနော်ဒါဟာအများအားဖြစ်နေမှာမဟုတ်ဘူးကာလတခုတည်းဖြစ်မယ်အဲ့ကာလတခုပြီးတဲ့အထိတော့ကိုယ်အနေနဲ့ပြောကတံပတ်တိဖြစ်နေအောင်လို့ဖို့နေဖို့လိုပါတယ်လို့ပြောရင်းနဲ့ပဲနေကုန်ချုပ်ပါလေအားလုံးကိုကျမ်းမှာစိတ်ချမ်းသာပြီးဘေးရန်အန္တရာယ်ကင်းဝေးကအရိယာဉာဏ်ကိုမြတ်မောပြုတည်ကြအောင်ကြောင်းထောက်ပံ့ကောင်းဖြစ်နိုင်ကြပါစေကျမ်းမှာချမ်းသာကြပါစေဆရာတော်ရှင်ရဲ့သူနဲ့ပြည့်စုံရပါလို့ဒီအရှင်တရ
ားသာ